NCA တနင်္ဂနွေလုံးအပြစ်ခတ်ရက်စဲသဘောတူညီချက်စာချုပ်မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့သားလက်မှတ်ရေးထိုးဖို့အတွက်သဘောတူတဲ့အတွက်ဒါဟာတနင်္ဂနွေလုံးအပြစ်ခတ်ရက်စဲရေးအသွင်မဆောင်ဘူးလို့ညီညွတ်သောတိုင်းရင်းသားလူမျိုးများ Federal Council UNFC ကပြောလိုက်ပါတယ်။ဆက်သွယ်စုံစမ်းထားတာကိုကိုရန်နိုင်ကတင်ပြပေးပါပါရှင်။
တိုင်းဒေသလက်နက်ကိုင်အဖွဲ့တွေနဲ့မြန်မာအစိုးရတို့ကြားလက်မှတ်ရေးထိုးဖို့ပြင်ဆင်နေတဲ့တနင်္ဂနွေလုံးပြစ်ခတ်ရစဲရေးသဘောတူစာချုပ် NCA မှာတိုင်းဒေသလက်နက်ကိုင်အဖွဲ့တွေဘက်ကအဖွဲ့တချို့ပဲလက်မှတ်ရေးထိုးဖို့သဘောတူခဲ့တာဖြစ်ပါတယ်။အခုလိုတိုင်းဒေသလက်နက်ကိုင်အဖွဲ့တချို့ပဲလက်မှတ်ရေးထိုးဖို့သဘောတူခဲ့တဲ့အတွက်ဒါဟာတနင်္ဂနွေလုံးပြစ်ခတ်ရစဲရေးအသွင်မဆောင်ဘူးလို့ညီညွတ်သောတိုင်းဒေသလူမျိုးများ Federal Council ဒုဥက္ကဋ္ဌနိုင်ဟန်သာကပြောလိုက်ပါတယ်
။အခုကနော်ဒီရတဲ့အဖွဲ့ခုနကရှိဖွဲ့လောက်နေပဲလက်မှတ်ထိုးမယ်ရှိဆက်ပြီးလုပ်သွားမယ်ဆိုတဲ့ဟာကဒါကတနိုင်ငံလုံးပြစ်ခတ်ရစဲရေးလက်အပင်မဆောင်ဘူးတဝက်တောင်မှမရဘူးပေါ့ဗျာနေရာသဘောတော့အခြားအများစုမှကြံနေပါသေးတယ်အဲ့တော့ဒီကျွန်တော်တို့ကတော့တနိုင်ငံလုံးကိုပြစ်ခတ်ရစဲရအောင်လုပ်ပြီးတော့မှနိုင်ငံရေးဆွေးနွေးတဲ့အထက်မှာလည်းတနိုင်ငံလုံးအတိုင်းအတာနဲ့အဖွဲ့အလုံးပါဝင်အောင်ကျွန်တော်လုပ်နိုင်မှပဲကျွန်တော်နိုင်ငံအေးချမယ်ဆိုတဲ့ဟာကိုလေဒါတော့အဲ့လိုဖြစ်မယ်ဆိုတော့အခုလိုဒီတပိုင်းတစနဲ့ပြတလောက်နဲ့ဖဲ့ယူမယ်ဆိုတဲ့ပုံစံမျိုးတော့မဖြစ်ခင်ဘူးလို့ကျွန်တော်မြင်တယ
်။ NCA သဘောတူစာချုပ်ကိုလက်မှတ်ရေးထိုးဖို့အတွက်တိုင်းရင်းသားလက်နက်ကိုင်အဖွဲ့၁၉ဘက်ကခေါင်းဆောင်တွေပြီးခဲ့တဲ့ရက်ပိုင်းအတွင်းထိုင်းနိုင်ငံချင်းမိုင်မြို့မှာ၃ရက်ကြာဆွေးနွေးခဲ့ကြတာပါ။တိုင်းရင်းသားလက်နက်ကိုင်အဖွဲ့၂၁ဖွဲ့ရှိတဲ့အထက်၁၅ဖွဲ့ကိုဖိတ်ကြားပြီးအဲ့ဒီက၈ဖွဲ့နဲ့သာပြစ်ခတ်ရစဲရေးအတွက်လက်မှတ်ရေးထိုးနိုင်မှာဖြစ်ပါတယ်။NCA သဘောတူစာချုပ်မှာပါတဲ့သဘောတူညီချက်တွေအရနိုင်ငံရေးဆွေးနွေးရေးမူပေါင်းရေးဆွဲခြင်းနှစ်ဖက်တက်တွေလိုက်နာမယ်စစ်ဖက်ဆိုင်ရာကျင့်ဝတ်နဲ့အပြစ်ခတ်ရစေးဆိုင်ရာစီမံစည်းကမ်းတွေမှာသက်ဆိုင်ရာအဖွဲ့အစည်းအလုံးပါဝင်မှစစ်မှန်ပြီးအတိတ်ပဲပြေးသွားတဲ့နိုင်ငံရေးဆွေးနွေးပွဲကိုတက်လှမ်းပြီးတော့ရေချေငြိမ်းချမ်းရေးတည်ဆောက်နိုင်မှာဖြစ်တယ်လို့ပြောထားပါတယ်။တိုင်းသားလက်နက်ကိုင်အဖွဲ့အလုံးမပါဝင်နိုင်တဲ့အနေအထားတွေကြောင့်တိုင်းနိုင်ငံလုံးအပြစ်ခတ်ရစေးဖြစ်လာဖို့အလားအလာနဲ့ပတ်သက်ပြီးမေးကြည့်တဲ့အခါမှာနိုင်ဟန်သာကအခုလိုပြောပါတယ်။
အလားလာကတော့အခုကတော့ဒီကျွန်တော်တို့ကတော့တချောက်လုံးပါဗျာနော် NCCT နေနဲ့ဆွေးနွေးလာတယ်နောက် SC နေနဲ့ဆွေးနွေးလာတယ်ကျွန်တော်တို့ကအစုအဖွဲ့နဲ့ဟိုဒါပေါ့ဆွေးနွေးလာတာဖြစ်တယ်အခုကတော့ဒီအစုအဖွဲ့နဲ့ဆွေးနွေးနေကြတယ်ရတဲ့လောက်ကိုပဲယူမယ်ဆိုပြီးတော့မှအဲ့လိုဖဲ့ယူတဲ့ပုံစံမျိုးပေါ့ဗျာအခုကတော့နောက်ဆုံးကတော့ဒီအဖွဲ့စည်းအဲ့ကျွန်တော်တို့ကတော့စူးစမ်းမှုရှိရှိနဲ့ကျွန်တော်တို့ကူစားပြုပြီးတော့ဆွေးနွေးနေတဲ့အားကိုတောင်းအတိမတ်မပြတ်ပဲနဲ့ပေါ့ဗျာတဖွဲ့ချင်းစီကိုဖိတ်ပြီးတော့တဖွဲ့ချင်းစီနဲ့ပြစ်ခတ်ရစဲရေးလုပ်မယ်ကြံတဲ့အဖွဲ့တွေကိုလည်းစာအုပ်ဖွင့်ရမယ်ကြိုက်တဲ့ချိန်မှလာထိုးပါဆိုတဲ့ပုံစံမျိုးဖြစ်နေတယ်ဗျာ
ဒါပြင်နိုင်ငံလုံးပြစ်ခတ်ရစဲရေး NCA သဘောတူစာချုပ်မှာအလုံးပါဝင်နိုင်ရေးအတွက်တောင်းဆိုသွားမှာဖြစ်တယ်လို့လည်းနိုင်ငံသားကပြောပါတယ
်အေးကျွန်တော်တို့ကတော့အခုလက်ရှိဟိုကြံတဲ့အဖွဲ့အများစုကတော့ဆက်လက်ပြီးတော့မှအားလုံးပါဝင်နိုင်ရေးကိုကျွန်တော်တို့ကတော့တောင်းဆိုသွားမယ်လို့ကျွန်တော်တို့အဲ့လိုရည်ရွယ်ပါတယ်။အဲ့ဒီအနေအထားမှာဒီလူထုတွေရောနိုင်ငံရေးပါတီတွေရောနိုင်ငံတကာရောဒီလုံ့ထမှာဒါကတော့ဝိုင်းဝန်းပြီးတော့မှသူတို့တတ်နိုင်တဲ့နည်းလမ်းကနေပြီးတော့မှသွန်အားပေးသွားဖို့ပေါ့ဗျာ။အပြည့်ပေးဖို့ဒါကိုလည်းကျွန်တော်တောင်းဆိုထားတာဖြစ်တယ်။
NCA သဘောတူစာချုပ်စေတညီနိုင်မှုဖြစ်စဉ်အတွက်မှာမြန်မာအစိုးရတပ်ဒီဘက်ကတိုင်းရင်းသားဒေသတွေမှာထိုးစစ်ဆင်မှုတွေကြောင့်တနင်္ဂနွေပြစ်ခတ်ရစဲရေးနဲ့ပြည်တွင်းငြိမ်းချမ်းရေးကိုအဓိကဟန်တာဖြစ်နေတယ်လို့လည်းဒီကြေညာချက်ထမှဖော်ပြထားပါတယ်ခင်ဗျာ